ကျွန်တော်ညံဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်နီပေါ်နိုင်ငံမှာနှစ်လခွဲနီးပါးကြာပိတ်မိနေခဲ့တဲ့မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့တောက်ကြနေညနေပိုင်းကမြန်မာနိုင်ငံကိုပြန်ရောက်လာကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်နီပေါ်နိုင်ငံမှာကိုဗစ်ကူးစက်မှုကာကွယ်နိုင်ရေးအတွက်မတ်လ23ရက်နေ့ကစလို့လူတွေနေအပြင်မထွက်ရလော့ခ်ဒေါင်းအမိန့်ကိုချမှတ်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံတွေရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းပိတ်မိသွားခဲ့တာပါပိတ်မိနေသူတွေကတချို့ကိုမေလ22ရက်နေ့က VOE မြန်မာပိုင်းကဆက်သွယ်မေးမြန်းပြီးသတင်းတင်ပြခဲ့ပြီးဖြစ်ပါတယ်။အဲ့လိုပြင်မိရင်မြန်မာပြည်ပြန်လိုပေမဲ့ကဲသူမဲ့ဖြစ်နေရကအခုတော့နီပေါ်မှာရှိတဲ့မြန်မာတန်ယုံမြန်မာအစိုးရနဲ့မြန်မာတပ်မတော်တို့ဝိုင်းဝန်းစီစဉ်မှုကြောင့်ပြင်မိနေတဲ့မြန်မာတွေကို Focus 70အမျိုးအစားမြန်မာတပ်မတော်လေယာဉ်နဲ့နီပေါ်မြို့တော်ကတ်မန်ဒူလေဆိပ်မှာလာကြိုပေးတာကြောင့်ဇွန်လ5ရက်တောက်ကြညနေပိုင်းမှာမြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်တယ်လို့နီပေါ်နိုင်ငံကတ်မန်ဒူစကူလ်အော့ဖ်လောတက္ကသိုလ်မှာစာတမ်းပြုစုကိုသွားရင်းပိတ်မိခဲ့တဲ့ကျောင်းသူမတ်တီရာဆိုက VOE ကိုရှင်းပြပါဗျ။
ကျွန်တော်တို့လည်းသတင်းမှာပြောလိုက်တယ်ပေါ့နော်။အိမ်ငယ်တအားပြောင်းကျင်ကြတယ်ပေါ့နော်။နေပေါ်မှာဆိုတော့အစိုးရဘက်ကလည်းစီစဉ်နေတာလည်းဖြစ်နိုင်တယ်ပေါ့နော်။ငကိုတွေကအဲ့နောက်ပိုင်းကျတော့ကျွန်တော်တို့တန်ယုံကနေဆက်သွယ်လာတယ်။လူစီရင်ဘယ်နှယောက်ရှိလဲပေါ့နော်။အတီကျပြန်မဲ့လူပေါ့။ပို့ပေးပါဆိုတော့ကျွန်တော်အဲ့35ယောက်စီရင်ပို့လိုက်တယ်။အဲ့နောက်ပိုင်းတို့လည်းလင်းလာကြို့ဖို့အခြေအနေဖြစ်နိုင်တယ်ပေါ့နော်အဲ့လိုပြောတယ်ပြီးရင်မြန်မာနိုင်ငံပြန်ပို့မယ်ဆိုရင်ကျွန်တော်တို့ PCR test လုပ်ပြီးမှပဲပို့မယ်ပေါ့ PCR ဆိုတော့ကျွန်တော်တို့ရအာခေါင်တုတ်ဖက်ကိုယူပြီးတော့စစ်တာဒီကိုရိုနာဗိုင်းရပ်စ်ရှိမရှိပေါ့နော်အဲ့လည်းကျွန်တော်တို့ကိုတန်ယုံမှာနေရနေရဇွန်လနေရနေရ PCR test free စစ်ပေးတယ်အဲ့ဒီနေပေါ်ကတီကူး hospital ကဆရာဝန်တွေကလာပြီးတော့ချင်းနေစစ်ပေးတယ်ကျွန်တော်တို့ရ test ကိုအဲ့ဒီနေရနေရယူသွားတယ်ကျွန်တော်တို့ရဲ့ certificate က3ရက်နေမှရတယ်။ကျွန်တော်တို့လည်းကံကောင်းတော့တော်သေးတယ်အကုန်လုံး negative တွေထွက်ကြတယ်။ပြီးတော့9ရက်နေလင်းရင်လာကြုံမယ်ဆိုပြီးတန်ယုံကဖုန်းဆက်ပေးတယ်။အဲ့လိုအစီအစဉ်နေနဲ့တန်ယုံကလည်းအတက်တရောတအားကိုကူညီတယ်။တက်မတော်ကလင်းရင်နဲ့လာကြုံတယ်ကျွန်တော်တို့အခကြေးမွေလည်းပေးစရာမလိုဘူး။ free ပဲပြန်ခဲ့လိုက်ရလား
။နေပေါ်မှာလာကြုံပေးတဲ့ကယ်ဆယ်ရေးလင်းရင်နဲ့လိုက်ပါလာခဲ့ပြီးအခုတော့ရန်ကုန်တက္ကသိုလ်ဝင်းတွင်း quarantine center မှာရောက်နေတဲ့တောင်ကူမြို့ကကိုထွန်းအောင်ကတော့မြန်မာတန်ယုံရဲ့အကူအညီဆောင်ရွက်မှုတွေကိုပြောပြပါရစေ
။အခုနဲ့ကျွန်တော်တို့အင်တာဗျူးပြီးတဲ့နောက်ပိုင်းမှာတရက်သုံးရက်လောက်မှာကျွန်တော်တို့တန်ယုံအားဒီကြီးတွေဟိုနိုင်ငံသားရေးဝန်ကြီးတွေကနေတော့ပြန်ကြေကြေဖို့လုပ်နေပြီဆိုတဲ့အကြောင်းအစိုးရလေရင်လာကြုံမယ်လို့ကျွန်တော်တို့တန်ယုံအားထုတ်ဆက်ပါတယ်။သတင်းကြားတော့ကျွန်တော်တို့အရင်ပြောသွားတယ်ပြီးတော့တန်ယုံအားလည်းကျွန်တော်တို့ passport တွေပါတယ်စာရွက်စာတမ်းတွေအကုန်လုံးပြီးလာတယ်အကုန်ထောက်ပြီးတော့ကျွန်တော်တို့လှုပ်ရှားပေးပါတယ်လှုပ်ရှားပေးပြီးတော့ကျွန်တော်တို့9ရက်နေ့မှာကျွန်တော်ပြန်နိုင်ခဲ့တယ်ပေါ့ကျွန်တော်တို့အခုရန်ကုန်တက္ကသိုလ်ဆောင်မှာကျွန်တော်တို့ quarantine နေနေပါတယ်အားလုံးအဆင်ပြေပါတယ်ဟိုအခင်းချင်းလည်းအဆင်ပြေပါတယ်စားရေးတောက်ယူတော့အားလုံးအဆင်ပြေပါတယ် quarantine 21ရက်တော့နေရမယ်ပြီးရင်ကျွန်တော်တို့အိမ်ပြန်ရမယ်ထင်တာပဲ
အခုလိုအိမ်ပြန်ခွင့်ရရေးဝိုင်းဝန်းကူညီခဲ့ကြတဲ့ VOA အပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေအားလုံးကိုကျေးဇူးတင်မိကြောင်းမတ်တီရာဆိုးကပြောပါတယ်
ကျွန်တော်တို့ဒီနေပေါ်မှာပြိမိနေတဲ့လူတွေကိုစားဆိုင်တကယ်ကိုရင်းနေကနေလိုက်လိုက်လေးလေးကျေးဇူးတင်တယ်တချို့ဆိုရင်ပြောကြတယ်အဝမ်းသာလုံးလုံးမျက်မြင်ကြောင်ကြတယ်ပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့အစိုးရကဒီလိုကြီးဂယုစိုက်တယ်ပေါ့နော်ဘလို့ကျေးဇူးတင်ကြောင်ပြောရမှန်းမသိတော့ဘာလို့လဲဆိုတော့ကျွန်တော်တို့တအားကိုအိမ်ပြန်ခြင်းနေကြတာလေအတကယ်လေးအိမ်ပြန်ခွင့်လည်းရရောပြောစရာစကားတော့ပျောက်သွားတယ်တကယ်ကိုပြောမှမိသားစုတွေနဲ့ကတော့ဆက်သွယ်ဖုန်းဆက်တယ်ကျွန်တော်တို့ရန်ကုန်မှာရှိတယ်ဆိုပြီးတော့ဆက်သွယ်ပြီးသွားပြီတမီးလေးကလည်းတအားကိုပြောနေတာမမီးရေမြန်မာနိုင်ငံရောက်ပြီဆိုပြီးတော့လေ
မြန်မာအစိုးရကဆီလွတ်လိုက်တဲ့တက်မတော်ကယ်ဆယ်ရေးလေယာဉ်ပေါ်မှာစုစုပေါင်း53ဦးပါဝင်ပြီးမြန်မာနိုင်ငံသား52ဦးနဲ့နီပေါ်နိုင်ငံသူ2ဦးပါဝင်တာပါ။နီပေါ်သူကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့မှအလုပ်လုပ်နေတဲ့သူ့အမျိုးသားနဲ့သားသမီးတွေစီလိုက်လာတာလို့သိရပါတယ်။နီပေါ်နိုင်ငံထဲမှာပြိမိပြီးနောက်ပြည်တော်ပြန်လူစိတ်ပြင်းပြပြီးတကယ်လက်တွေ့မြန်မာနိုင်ငံကိုပြန်ရောက်လာတာကြောင့်ပြောမပြတတ်အောင်ဝမ်းမြောက်ပြီးကြောင်းကိုထွန်းအောင်ကပြောပါတယ်
။အရင်ကပြောပါတယ်ဒီလိုပဲဖြစ်ဖြစ်အိမ်ပြန်မရောက်ပြီမဲ့လေဒီကိုယ်နိုင်ငံလေးကိုပြန်ရောက်ဆိုတော့အရန်ဝမ်းသာပါဘောနော်ကျွန်တော်တို့အကြောင်းမျိုးနဲ့ပြိမိနေတယ်ကျွန်တော်တို့မြန်မာနိုင်ငံသားအလုံးကိုအမိမိကိုပြန်လာဖို့အတွက်ကြိုးစားပေးကြတဲ့သက်ဆိုင်ရာလူကြီးတွေကအလုံးကိုကျွန်တော်အထူးပဲကျေးဇူးတင်တယ်ဗော
နီပေါ်နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ထုတ်ဖို့ကတ်မန်ဒူလေဆိပ်ကိုတောက်ကြနေမနဲ့17နိုင်လောက်ရောက်လာခဲ့တဲ့မြန်မာတပ်မတော်လေရင်ပေါ်မှာမြန်မာနိုင်ငံတွင်းပြိမိနေတဲ့နီပေါ်နိုင်ငံသား26ဦးကိုတင်ဆောင်လာခဲ့တယ်လို့လည်းနီပေါ်နိုင်ငံတို့သတင်းစာတွေမှာဖော်ပြကြပါရခင်ဗျာ